တောင်အာဖရိကနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရဲ့မဲရီအတွက်99ရာခိုင်နှုန်းကိုရည်တွက်ပြီးချိန်မှာတော့လက်ရှိအာဏာရအာဖရိကအမျိုးသားကွန်ဂရက် ANC ပါတီကမဲအများစုနဲ့ဦးဆောင်နေပါတယ်။မဲအရလက်တွေကိုဒီကနေ့မှထင်ဝင်ကျင်းပပြီးချိန်မှာရွေးကောက်ပွဲအောင်ပွဲတွေကိုလည်းကျင်းပသွားဖို့ရှိနေပါတယ်။ဆိုရသစ်ကိုတော့အခုလနောက်ပိုင်းမှာဖွဲ့စည်းသွားမှာပါ။တောင်အာဖရိကနိုင်ငံမှာတားရောက်ခွဲခြားမှုတွေဆုံးသက်ပြီး1994ခုနှစ်ကပထမဆုံးအကြိမ်ရွေးကောက်ပွဲကျင်းပပြီးချိန်ကစပြီးတော့ANC ပါတီဟာပါလီမန်ရွေးကောက်ပွဲ6ကြိမ်လုံးကိုနိုင်ထားတာဖြစ်ပါတယ်။အခုနှစ်မှာတော့ ANC ပါတီဟာပထမဆုံးအကြိမ်ဖြစ်တဲ့မဲရီတော့ရဲ့60ရာခိုင်နှုန်းအောက်ကိုရခဲ့တာပါ။ရွေးကောက်ပွဲကျင်းပရေးကော်မရှင်ကတော့ ANC ပါတီဟာမဲရီအတွက်58ရာခိုင်နှုန်းနဲ့အများဆုံးရတယ်လို့ကြေညာသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအောက်ရီလိုက်စားမှုရှုပ်တော်ပုံတွေနဲ့စီးပွားရေးကျဆင်းမှုတွေက ANC ပါတီရဲ့ပုံရိပ်ကိုထိခိုက်စေခဲ့ပြီးတော့တချို့ထောက်ခံသူတွေလည်းတခြားပါတီတွေဘက်ကပတ်ပြောင်းပြီးတော့ထောက်ခံခဲ့ကြတာဖြစ်ပါတယ်။တိုက်ခိုက်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ကတော့မဲရီအတွက်27ရာခိုင်နှုန်းပဲရခဲ့တာကြောင့်2014ကထက်မဲရီအတွက်နေသွားခဲ့ပါတယ်။စီးပွားရေးတိုးတက်အောင်လုပ်မယ်လို့ပြောနေတဲ့ Economic Freedom Fighter ပါတီကလည်းမဲ10ရာခိုင်နှုန်းကျော်ရရှိခဲ့တာကြောင့်2014ခုနှစ်ကထက်တော့ပိုပြီးတော့များလာခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။